အားကောင်းတဲ့တိုက်ဖုန်းမုန်တိုင်းတွေတက်ခတ်ခံရပြီးစံချိန်တင်မိုးရွာသွန်းတာကြောင့်ဘေးဒဏ်သင့်နေတဲ့ရှစ်တောင်အရှနိုင်ငံတွေမှာလူသန်းပေါင်းများစွာဒုက္ခရောက်နေပြီးတေဆုံးသူအရေအတွက်လည်းတိုးလာနေပါတယ်။ဖိလစ်ပိုင်၊ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာလူရာပေါင်းများစွာတေဆုံးခဲ့ပြီးပါပြီ။ကမ္ဘောဒီးယားနိုင်ငံမှာ17နှစ်အတွင်းအဆိုးရွားဆုံးရေကြီးမှုကြောင့်စက်တင်ဘာလကတည်းကဆိုရင်လူ200ကျော်တေဆုံးခဲ့ရပြီဖြစ်ပြီးထောင်ပေါင်းများစွာကိုရှေ့ပြောင်းကယ်ထုတ်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဆိုးရွားရဲ့လက်ရှိဦးစားပေးအလုပ်ကအဆိုးရွားဆုံးရေဘေးဒဏ်သင့်ရတဲ့လူလူပြန်လည်ထူထောင်ရေးကူညီလှုပ်ဆောင်ပေးဖို့ဖြစ်တယ်လို့ဘေးရန်ရယ်ကူညီကယ်ဆယ်ရေးဆိုင်ရာကမ္ဘောဒီးယားတာဝန်ရှိသူတို့ကပြောပါတယ်။ထိုင်းနိုင်ငံမှာတော့ခရိုင်10ခုကဒေသခံတွေကိုရွှေ့ပြောင်းကယ်ထုတ်ဖို့ဝန်ကြီးချုပ်ရင်းလက်ရှင်နာဘက်ကဒီကနေ့တနင်္လာနေ့မှာဆိုရဌာနတွေကိုညွှန်ကြားထားပါတယ်။မုတ်တုံမိုး၊ရွာရာ၊ရေကြီးရာ၊မြေပြိုရာတွေကြောင့်ဇူလိုင်လကတည်းကဆိုရင်ထိုင်းနိုင်ငံမှာလူ250ကျော်သေဆုံးခဲ့ရပြီပါပြီခင်ဗျာ။